ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်။တောတာရှင်များရှင်လန်းကျမ်းမာကြပါစေ။ဒီကနေ့နုပြိုသက်တာအတုယူစရာအစီအစဉ်မှာကျမကေသီနဲ့အတူကျမမတ်နှင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။မတ်ကေသီရေမင်္ဂလာပါ။
မင်္ဂလာပါမနှင်းစီ။
တောတာရှင်များလည်းမင်္ဂလာပါနော်။မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင
်ဒီတစ်ပတ်နှုတ်ပြတ်တတအတူယူစရာအစီအစဉ်ကနေလူငယ်နဲ့တာဝန်ဆိုတဲ့အကြောင်းလေးကိုပြောချင်ပါတယ်ယနေ့ကျမတို့ရဲ့လူငယ်များတာဝန်သိစွာအသက်ရှင်နေထိုင်ကြဖို့အတွက်ဇာယစ်ဆရာအောင်သိန်းရဲ့လူငယ်နဲ့တာဝန်အကြောင်းလေးကိုဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်အဲ့ဒီတာဝန်ဆိုတဲ့စကားလုံးဟာနှလုံးထဲနဲ့အင်မတန်မှအရေးကြီးတဲ့စကားလုံးဆိုတာကြားလေကြားလေသဘောပေါက်လေဖြစ်ပါတယ်။ငါမှာတာဝန်နဲ့ပတ်သက်ပြီးဆောင်ပုဒ်လေးတစ်ခုရှိတယ်။အဲ့ဒါဘာလဲဆိုရင်တာဝန်သိခြင်းသည်ကိုကျင့်တာဝန်ယူခြင်းသည်တတ္တိတာဝန်ဆောင်နိုင်ခြင်းသည်စွမ်းရည်ဆိုတဲ့အရာလေးပဲဖြစ်ပါတယ်။ငါဟာအဲ့ဒီဆောင်ပုဒ်လေးကိုကလေးတွေကိုရေးပေးလေရှိတယ်။အဲ့ဒါဘာကြောင့်လဲဆိုတော့တာဝန်သိခြင်းဟာကိုချင်းဆိုတဲ့အရာဖြစ်တယ်တာဝန်မသိခြင်းဟာကိုချင်းတရားပြည့်ရာရောက်တာပါပဲမိဘဟာလည်းသားသမီးရဲ့တာဝန်ကိုယူရတာပဲသားသမီးဟာလည်းမိဘရဲ့တာဝန်ကိုယူရမှာဖြစ်တယ်သားသမီးမှာဖြစ်စေမိဘမှာဖြစ်စေကိုဆိုင်ရာဆိုင်ရာတာဝန်လေးတွေရှိကြပါတယ်အဲ့ဒီတာဝန်တွေမဲ့တာနဲ့တပြိုင်နက်ကိုချင်းတရားပြတ်သွားတာပါပဲဥပမာအိမ်နီးချင်းအတွက်မင်းမှာတာဝန်ရှိတယ်အဲ့ဒီအိမ်နီးချင်းအိမ်ကိုတခိုးကတ်မယ်ဆိုပါစို့မင်းတာဝန်ရှိတဲ့လောက်ရှိတာပါပဲအဲ့ဒီအိမ်ကြီးချင်းအိမ်မှာပြဿနာတစ်ခုခုဖြစ်မယ်ဆိုပါတော့အနောက်ရှက်ဖြစ်မယ်ဆိုပါတော့မင်းမှာတာဝန်ရှိတယ်မင်းကိုမင်းတာဝန်မရှိဘူးလို့ငါနဲ့မဆိုင်ဘူးသူ့အိမ်လို့ပြောလို့မရဘူးတာဝန်ရှိတယ်အဲ့ဒီလိုတာဝန်ရှိမှန်းသိခြင်းဟာကိုကျင့်တရားဖြစ်ပါတယ်တာဝန်မဲ့လို့ရှိရင်ကိုကျင့်တရားပြတ်သွားပါလိမ့်မယ်တာဝန်သိခြင်းဟာကိုကျင့်လို့ပြောခဲ့တာဖြစ်ပါတယ်တာဝန်ယူခြင်းဟာတတ္တိလို့ပြောခဲ့ပါတယ်တာဝန်ယူတာဟာတတ္တိရှိမှယူဝွန်တာဖြစ်တယ်တချို့ဟာအရေးချင်းရှိတယ်ဒါပေမဲ့တာဝန်မယူဝွန်ဘူးအဲ့ဒီတာဝန်မယူဝွန်တာဘာလဲဆိုတော့ကြောက်တာပါပဲတတ္တိရှိတဲ့လူကတာဝန်ယူဖို့နဲ့အသေးခံပြီးတော့တာဝန်ယူသွားတဲ့ကိုထမ်းရမယ့်တာဝန်ကိုအသေးခံပြီးယူသွားတဲ့သမိုင်းကြောင်းတွေကိုကြားဘူးကြပါလိမ့်မယ်ရုပ်ရှင်တွေထဲမှာလည်းတွေ့ရတတ်ပါတယ်စာအုပ်တွေထဲမှာလည်းဖတ်ရပါတယ်ကိုတာဝန်ကိုထမ်းရွက်ရင်အသေးခံသွားတဲ့သူတွေဟာတတ္တိရှိတဲ့သူတွေပါပဲဒါကြောင့်တာဝန်ယူခြင်းဟာတတ္တိဖြစ်ပါတယ်အဲ့ဒီတတ္တိကျမတို့မှာရှိရမယ်ဥပမာဆိုပါစို့မင်းတို့မိဘနှစ်ပါးအခုအကုန်အစုံရှိတယ်ဒါပေမဲ့တကယ်လို့မိဘနှစ်ပါးကရုတ်တရက်ကွယ်လွန်သွားမယ်ဆိုပါစို့သို့မဟုတ်သူတို့ကမကျမ်းပါလို့တာဝန်မယူနိုင်တော့ဘူးဆိုပါစို့အဲ့ဒီလိုဆိုရင်မင်းကသားသမီးတွေမှာအကြီးဆုံးဖြစ်နေလို့ရှိရင်မင်းတာဝန်ယူနိုင်တဲ့တတိရှိရမယ်ငါတွေ့ဘူးတဲ့မိသားစုလေးတဲကညီကို၃ယောက်အကြောင်းကိုပြောပြခြင်း ਨੇ အဲ့ဒီထဲမှာအကြီးဆုံးသားတစ်ယောက်ရှိတယ်သူတို့ကိုလောက်ကင်ကျွေးမွေးနေတဲ့အိမ်ဦးစီးဖြစ်နေတဲ့အိမ်ဦးနှက်ဖြစ်တဲ့ငါရဲ့မိတ်ဆွေဟာရုတ်တရက်ကွယ်လွန်သွားရှာတယ်ရုတ်တရက်ပြုံပြုံတိုင်းတိုင်းဆိုကွယ်လွန်သွားတယ်အဲ့ဒီလိုကွယ်လွန်သွားတဲ့အခါကျတော့အကိုအကြီးဆုံးက10တန်းရောက်နေပြီ။နောက်ငယ်တွေက8တန်း9တန်းစသည်ဖြင့်ပေါ့။အဲ့ဒီတော့အကိုအကြီးဆုံးကသူ့မှာတာဝန်ကြပြီဆိုတာသိလိုက်တော့တတ္တိရှိစွာတာဝန်ယူလိုက်တယ်။သူ့အမေမုတ်ဆိုးမနဲ့ညီတွေကိုစောင့်ရှောက်မယ်ဆိုပြီးသူဟာ10တန်းကိုတော့အအောင်မဖြေတော့ဘဲတက္ကသိုလ်လည်းမသွားတော့ဘူး။မသွားတော့ဘဲနဲ့အိမ်မှာရှိတဲ့လုပ်ငန်းကိုသူ့အမေမုတ်ဆိုးမနဲ့ညီတွေကိုစောင့်ရှောက်မယ်ဆိုတော့သူဟာသူ10တန်းကိုတော့အအောင်ဖြေတယ်။ဒါပေမဲ့တက္ကသိုလ်ကိုမသွားတော့ဘူး။မသွားတော့ဘဲနဲ့အိမ်မှာရှိတဲ့လုပ်ငန်းကိုဦးစီးလုပ်ကင်ပြီးညီတွေကိုအကုန်လုံးတက္ကသိုလ်ရောက်အောင်ပို့ပေးတယ်။ပညာထူးချွန်အောင်လို့လုပ်ပေးတယ်။အခုဆိုလို့ရှိရင်နိုင်ငံခြားမှာတော့အလုပ်ကင်တွေတော်တော်ဝင်ငွေကောင်းတဲ့ညီတွေဖြစ်နေပြီ။အခုဆိုလို့ရှိရင်နိုင်ငံခြားမှာတော့အလုပ်ကင်တွေကောင်းပြီးဝင်ငွေတွေကောင်းနေကြပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီညီနှစ်ယောက်ကြီးပွားလာတဲ့အခြေဟာ tua poma che di da phit de de ke lo tu da ta won me ke me so yin tu ro mi da su di lo phit la sia a chang ma shi bu nga tu ro ko ji bi tait tbo ja ke de tbo ja de a pyin a ko a ji song lout de tu ye ta won yu wo ne tat ti ko nga chi ju ke de အဲ့ဒါကြောင့်တာဝန်ယူခြင်းဟာတတိလို့ပြောတာပဲဖြစ်ပါတယ်။တာဝန်ယူဖို့ယုံနဲ့ပြီးရောလား။တာဝန်ကိုထမ်းဆောင်နိုင်တဲ့စွမ်းရည်လည်းရှိရပါမယ်။အဲ့ဒီစွမ်းရည်မရှိဘဲနဲ့တာဝန်ထမ်းဆောင်တဲ့အခါကျတော့သူကမနိုင်မနှင်းဖြစ်ရောအကုန်လုံးဖျော်ဖျဲဖြစ်သွားတတ်ပါတယ်။ဘာနဲ့တူတယ်လဲဆိုရင်စိတ်ရဲစိတ်ရမကျွမ်းကျင်ဘဲနဲ့တတ်ဆုတို့တတ်စိတ်တို့တတ်ခွဲတတ်ရင်တို့ကိုဦးစီးဦးဆောင်တယ်လို့ပေါ့။ကိုကနားမလဲတဲ့အခါကျတော့နောက်ကကောင်တွေအကုန်လုံးဒုက္ခရောက်ကြတယ်။အဲ့ဒီလိုပဲမိသားစုမှာလည်းအကိုအကြီးဆုံးဖြစ်သူကတာဝန်တော့ယူပါရဲ့။သူကစွမ်းရည်မရှိပြန်တော့ဖျော်ဖျဲဖြစ်ကုန်ကြပါရော။အကုန်လုံးဆင်းရဲကြကုန်ရော။ဒါကြောင့်မို့လို့တာဝန်ကိုယူဖို့နဲ့တတိတယ်မကပဲတာဝန်ယူနိုင်တဲ့စွမ်းရည်ရှိရမယ်လို့ပြောတာဖြစ်တယ်။တာဝန်ယူနိုင်ခြင်းဟာစွမ်းရည်လို့ဆိုတဲ့တာဝန်ထမ်းဆောင်နိုင်တာကိုစွမ်းရည်လို့ထည့်ခဲ့တာဖြစ်ပါတယ်။အဲ့တော့မင်းတို့စဉ်းစားကြပါဒီအချက်တွေနဲ့ပြည့်စုံရဲ့လားကိုကိုကိုပြန်ပြီးသုံးသပ်ကြည့်ပါအဲ့ဒီလိုမရှိသေးဘူးထင်ရင်တတိမွေးယူရပါမယ်အဲ့ဒီတတိမွေးယူတဲ့စိတ်မျိုးပေါ်လာလို့ရှိရင်မင်းရဲ့စိတ်တက်ကြခြင်းအားငယ်ခြင်းကနေအလိုလိုပျောက်သွားပါလိမ့်မယ်ဆက်ပြီးပြောရမယ်ဆိုလို့ရှိရင်မင်းစိတ်တက်ကြနေသလားစိတ်တက်ကြနေရင်အလုပ်လုပ်ပါအတိတ်ထံပြုပါမင်းလိုပဲစိတ်တက်ကြတဲ့လူတွေမင်းထက်ဒုက္ခရောက်တဲ့သူတွေအများကြီးရှိပါတယ်။သူတို့ကိုလမ်းကြည့်လိုက်လို့ရှိရင်မင်းစိတ်တက်ကြစရာမလိုပါဘူး။မျက်မမြင်တွေကိုကြည့်လိုက်ရင်မင်းစိတ်တက်ကြဖို့မလိုပါဘူး။နောက်တစ်ခုကအတုံးဝင်တဲ့လူတစ်ယောက်ဖြစ်အောင်လုပ်ပါ။အတုံးဝင်လာရင်လောကမှာပျော်စရာကောင်းပါတယ်။အတုံးဝင်တဲ့သူဟာစိတ်တက်ကြလေရှိပါတယ်။ဒါကြောင့်မိမိကိုယ်ကိုမိမိပတ်ဝန်းကျင်အတွက်မိသားစုအတွက်အတုံးဝင်အောင်လုပ်ပါ။နောက်တစ်ခုကတာဝန်သိစိတ်ရှိပါစေ။တာဝန်ယူနိုင်တဲ့စွမ်းရည်ရှိအောင်တာဝန်ယူနိုင်တဲ့တတိရှိအောင်ကြိုးစားပါနောက်တစ်ခုကတော့ကောင်းတာကိုအတုခိုးပါမကောင်းတာကိုအတုမခိုးပါနဲ့နောက်ဆုံးပိတ်အချက်တစ်ခုကတော့သိအရေးကြီးပါတယ်အဲ့ဒါကတော့စာဖတ်ပါလူငယ်တွေဟာစာတတ်ကြတယ်သို့ပေမဲ့စာမဖတ်ကြဘူးစာတတ်ပါလျက်နဲ့စာမဖတ်ရင်မင်းဟာဘဝမှာအတိတ်ပဲမရှိဘူးစာတတ်တယ်သင်တယ်ဆိုတာဟာစာဖတ်ဖို့စာမဖတ်ရင်ဘာလုပ်မှာလဲစာတတ်ခြင်းဟာလေကားနဲ့တူတယ်လေကားဆိုတာတက်ဖို့ဖြစ်တယ်အဲ့ဒီလေကားကြီးကိုတုံးလုံးလဲထားလိုက်ရင်မင်းအပေါ်ကိုဘရောမှရောက်လာမှာမဟုတ်ဘူးတကြောင်လူငယ်များအနေနဲ့ဘဝမှာစာတတိသွားတတိနဲ့အစဉ်အမြဲမိမိကိုယ်ကိုတမာတတိရှိစွာအသက်ရှင်နိုင်ဖို့အတွက်စာကိုဖတ်ရင်စဉ်းစားရင်ကောင်းသောအလုပ်ကောင်းသောအတွေ့ကောင်းသောအပြုမှုများနဲ့ကောင်းသောခြေလမ်းများကိုလှမ်းနိုင်ကြဖို့ရန်အတွက်နှုတ်ကပတ်သမာကျမ်းတစ်ချက်ကိုဖော်ပြလိုက်ချင်ပါတယ
်။တုတ်တန်ကျမ်းခန်းကြီးလေးခန်းငယ်20မှ23ငါသားငါစကားကိုနားထောင်လို့ငါဟောပြောချက်တို့ကိုနားသွင်းလို့တင့်မျက်မှောက်မှမကွာစေနှင့်နှလုံးတွင်၌စောင့်ထားလောအကြောင်းမူကားထိုစရာစကားကိုတွေ့ရသောသူတို့သည်အသက်ရှင်ခြင်းတကိုယ်လုံးကျန်းမာခြင်းအကြောင်းကိုတွေ့ရပြီးနှလုံးသည်အသက်ဤအခြေအမြစ်ဖြစ်သောကြောင့်တင့်ဤနှလုံးကိုအထူးသဖြင့်စောင့်ရှောက်လော
ဒီနေ့ကျမတို့လူငယ်များရဲ့အသက်တာထဲမှာထာဝရဘုရားကိုစိတ်နှလုံးအကျဉ်းမဲ့ကိုးစားပြီးမိမိတို့ရဲ့သွားရာလမ်းကိုထာဝရဘုရားကိုအားကိုးခုလုံခြင်းအဖြစ်ကောင်းသောလမ်းခီးများကိုရှောက်လန်းနိုင်ကြဖို့ရန်အတွက်ပြောပါရစေ
Baby, so don't you know you're being a shame Sulapé, di Sulalego Kiddo.